သမရပေါ်ရှိတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်မက်ကင်ဘွန်တို့အင်္ဂါနေ့ကအင်ဂျီရိုမှာတွေ့ဆုံခဲ့ကြပြီးကုလသမဂ္ဂပြည်ပင်ပြောင်းလဲဆိုင်ရာကြိုးပမ်းမှုတွေကိုဘန်ကင်ဘွန်နဲ့သမရပေါ်ဆွေးနွေးခဲ့ပါတယ်။ဇူရန်နိုင်ငံဒါဖိုးဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေတာကိုလည်းသူတို့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဆက်ပြီးတင်ပြပေးပါလားဒေါက်ခင်စိုးဝင်ခင်ဗျာ
။ဟုတ်ကဲ့ဥက္ကမောင်ဆိုရှင်VOA ရဲ့အင်ဂျီရိုသတင်းတောက် Scott Stans ရဲ့သတင်းပေးပို့ခြင်းအရာကတော့ဒါကုလသမဂ္ဂတွင်းမှုချုပ်တဲ့ Mr. Ban Ki-moon နဲ့သမ္မတ Bush တို့ပထမဆုံးအကြိမ်တရားဝင်တွေ့ဆုံကြတာပဲဖြစ်ပါတယ်တဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အီရန်၊အီရတ်၊ရှေ့လယ်ပိုင်းဒေသကနိုင်ငံတွေ၊ဆိုမာလီယာ၊လေဘနွန်နဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့ပြဿနာတွေကိုလည်းကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်ဆူဒန်နိုင်ငံဒါဖိုးဒေသမှာဒုက္ခရောက်နေတဲ့လူမှုကိုကူညီဖို့အတွက်အတွင်းမှုချုပ်Mr. Ban Ki-moon ရဲ့ကြိုးပမ်းမှုတွေကိုသမ္မတဘုရားကချီးကျူးပြောဆိုလိုက်ပါတယ်
။ Mr. Secretary General, I want to thank you for your commitment to help the suffering people of Darfur and wish you all the best as you work
hard. ဒုက္ခရောက်နေကြတဲ့ Darfur ဒေသကပြည်သူတွေကိုကူညီနိုင်မှုတနိဋ္ဌာန်ခံခံမာမာချထားတဲ့အတွက်အတွင်းမှုချုပ်ကိုကျွန်တော်ကျေးဇူးတင်ပါတယ်။ဆူဒန်သမ္မတအနေနဲ့သူ့ရဲ့အကျိုးစီးပွားနဲ့တကမ္ဘာလုံးရဲ့အကျိုးစီးပွားကိုထောက်ရှုပြီးတော့ဒုက္ခရောက်နေတဲ့လူမှုငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အာဖရိကတမကငញ្ញမ်းထိန်တက်တွေကိုဝင်ရောက်ခွင့်ပြုရေးအဆောင်ကုန်ကြိုးစားပေးနိုင်ပါစေလို့လည်းဆုတောင်းပေးပါတယ
်ဒါဖိုးဒေတာမှာအကျန်းဖက်မှုတွေကြောင့်လူနှစ်သိန်းကျော်တေဆုံးနေရပြီးအရသားနှစ်တန်းခန့်ဟာလေအိုးအိမ်တွေပြစ်ပြီးထွက်ပြေးတိမ်းရှောင်နေကြရသေးဖြစ်ပါတယ်ဒါဖိုးဒေတာမှာကုလသမဂ္ဂငញ្ញမ်းထိန်တက်ဖွဲ့တွေဆေလွတ်ဖို့အတွက်တမရဘုတ်ကအရင်ကတောင်းဆိုခဲ့မှုပါတယ်ဒါပေမဲ့ဆူဒန်တမရအိုမာဟာဆန်အယ်ဘာရှီယာကလက်မခံဘဲပေးချခဲ့ပါတယ်အီသီယိုးပီးယားနိုင်ငံမှာရှေ့သတင်းပတ်အတွင်းကျင်းပမယ့်အာဖရိကတမကထိပ်သီးညီလာခံကိုမစ္စတာဘန်ကင်မွန်းတက်ရောက်ဖို့ရှိပါတယ်။အဲ့ဒီညီလာခံရဲ့အစီအစဉ်တွေထဲမှာဒါဖိုးဒေသပြည်ထနာကထိတ်ဆုံးကပါဝင်ပွဲရှိပါတယ်။ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ရန်ပုံငွေတွေကိုဘလို့သုံးစွဲတယ်ဆိုတာအပါအဝင်ရုပ်ထုံးလုံးဤတချို့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုလည်းတမရဘုတ်နဲ့မစ္စတာဘန်ကင်မွန်းတို့ဆွေးနွေးခဲ့ကြပါတယ်။သမ္မတဘုရားနဲ့မစ္စတာဘန်ကီမွန်းတို့တွေ့ဆုံဆွေးနွေးပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာကုလသမဂ္ဂပြုရင်ပြောင်းလဲရေးကြိုးပမ်းမှုမှာအမေရိကန်ပြည်အောင်စုရဲ့ကြောတော့နောက်ခံပြုအားပေးမှုလိုအပ်တယ်လို့မစ္စတာဘန်ကီမွန်းကပြောပါတယ်။ဆူဒန်နိုင်ငံဒါဖိုးဒေသအရေးကုလသမဂ္ဂပြုရင်ပြောင်းလဲရေးကြိုးပမ်းမှုတွေအပြင်အီရတ်အရေးကလည်းမပါရင်မပြီးတာမို့အီရတ်နိုင်ငံကိုအမေရိကန်တပ်ဖွဲ့ဝင်2000ကျော်ဆေလွှတ်ရေးအပါအဝင်သမ္မတဘုရားရဲ့အီရတ်အရေးနီးလန်းတစ်တွေနဲ့ရှေ့ရှုမယ်ဆိုတဲ့မဟာဗျူဟာအတစ်ကိုလည်းဆွေးနွေးခဲ့ပါတယ်။အီရတ်နိုင်ငံအတွင်းအခြေအနေတစတဲ့တစရိုးရင်းလာတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကနေချက်ချင်းလည်ငင်းအရေးတူပါဝင်ကူညီဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကအခုလိုပြောဆိုလိုက်ပါတယ်
။ International community should have all possible assistance to help Iraq.
အီရတ်အစိုးရနဲ့တူအီရတ်ပြည်သူတွေအတွက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပြန်လည်ထိန်းသိမ်းကြဖို့စီးပွားရေးတွေနလန်ပြန်ထူနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေဖြစ်နိုင်တဲ့ဘက်ကအတက်နိုင်ဆုံးဝိုင်းပြီးတော့ကူညီသိမ်းကြပါလေ
။မစ္စတာဘန်ကီမွန်းကရှေ့နှစ်အတွင်းသူ့ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုဖို့လည်းရှိပါသေးတယ်။ဒါဖိုးဒေတာအရေးပါလက်စတိုင်းအစ္စရေးပြဿနာအပါအဝင်အရှေ့လေပိုင်းဒေတာအရေးမြောက်ကိုရီးယားနဲ့အီရန်နိုင်ငံမှာနျူကလ িয়ার လက်နက်မပြန့်ပွားရေးဆောင်ရွက်ကြဖို့လိုအပ်တဲ့အကြောင်းကိုလည်းဆွေးနွေးမယ်လို့သိရပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့မစ္စတာဘန်ကီမွန်းကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကညှိနှိုင်းမှုမရှိခဲ့လို့မြန်မာနိုင်ငံရေးဆုံးဖြတ်ချက်မချမှတ်နိုင်ခဲ့တာကိုသူစိတ်ပြည့်မိတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။တပ်ရပို့စတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတို့ရဲ့အင်ဂျီရိုဆွေးနွေးပွဲကိုဒေါက်ခင်စိုးဝင်းကတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။